မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုဖမ်းဆီးမှုတွေပြုလုပ်ပြီးတော့နောက်တစ်နေ့မှာဒေါ်လာဘီလီယံချီတဲ့နိုင်ငံပိုင်ငွေကြေးအလွဲတုံးစားမှုနဲ့အောက်တရားရုံးမှာဗဟုနည်းမှာတရားစွဲဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိဘူးလို့ပြောဆိုနေပေမဲ့လက်ရှိဝန်ကြီးချုပ်အဖြစ်တဲ့မဟာတရားမိုဟာမက်ကတော့သူဟာ 1MDB လုပ်ငန်းကြီးနဲ့ပတ်သက်ပြီးတော့တာဝန်အပြည့်အဝရှိတဲ့အကြောင်းပြောဆိုနေပါတယ်ဒီအကြောင်းပြည်စုံကိုဒေါခင်မိုးတက်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘန်ဆတ်ကိုမလေးရှားအကြီးလက်ဆောင်မှုတက်ချေကော်မရှင်အရာရှိတွေကသူ့ရဲ့နေအိမ်မှာဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဗိုလ်သူဖူးနေမှာပဲနိုင်ငံကနေပြည့်ရထားတဲ့အာဏာကိုအလွဲသုံးစားလုပ်မှုတုံးမှုအကျင့်ပြည့်ချဆမှုတမှုလို့နဲ့အောက်တရားရုံးကနေတရားဆက်ဆိုလိုက်တာဖြစ်ပါတယ်ပြဿနာပေါ်နေတဲ့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International C ကနေဒေါ်လာ 10.4 ဘီလီယံလွှဲပြောင်းရယူမှုနဲ့ဝန်ကြီးချုပ်ဟောင်းနဂျစ်ကိုဆွဆဲထားတာပါတရားရုံးဆွဆဲမှုမှာအသက်64နှစ်အရွယ်ဝန်ကြီးချုပ်ဟောင်းကသူ့မှာအပြစ်မရှိကြောင်းရှောက်လဲခဲ့တယ်လို့အမေရိကန်ဒေါ်လာ2သိန်းခွဲအာမခံတင်ပြီးသူ့ရဲ့နိုင်ငံကူးပတ်စုံနှစ်ခုကိုပြန်အပ်ခဲ့ပြီးနောက်မှာတော့သူ့ကိုပြန်ပြီးလွှတ်ပေးခဲ့ပါတယ်အခုလိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးတဲ့နောက်မှာသတင်းတောက်တွေကိုပြောဆိုရမှာတော့သူ့အတွက်နာမည်ပြည့်စရာဖြစ်နေတာတွေကိုဖြည့်ဆင်းနိုင်တဲ့အခွင့်အလမ်းတစ်ခုဖြစ်နေအမှုကိုရင်ဆိုင်မှုအသင့်ရှင်နေကြောင်းမစ္စတာနဂျစ်ကမလေးဘာသာနဲ့အခုလိုပြောပါတယ်
တရားဥပဒေလုပ်ငန်းစဉ်တွေဟာတရားဥပဒေအတိုင်းလေးစားလိုက်နာမှုရှိပြီးတကယ်မှန်ကန်ဖို့ကျွန်တော်မျှော်လင့်ထားပါတယ်ကျွန်တော်မှာအပြစ်မရှိဘူးဆိုတာကျွန်တော်ယုံကြည်ပါတယ်အခုလိုတရားရင်ဆိုင်တာဟာကျွန်တော်အပြစ်ကင်းကြောင်းတည်တည်ပြနိုင်မဲ့သိကောင်းတဲ့အခွင့်အလမ်းလို့ယုံကြည်ပါတယ်
မစ္စတာနဂျစ်အပေါ်မှာတရားဆက်ဆိုလိုက်တဲ့အမှုတမှုချင်းစီဟာအများဆုံးထောင်ဒဏ်အမှု20အထိကျခံနိုင်ပါတယ်။ဝန်ကြီးချုပ်ဟောင်းနဂျစ်ဟာသူ့တာဝန်ယူစင်မှာထူထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကငွေကြေးအလွဲသုံးစားလုပ်မှုတွေစုံစမ်းစစ်ဆေးရမှာအဓိကတာဝန်ရှိသူဖြစ်နေအစ်စ်စေးခံနေရတာဖြစ်ပါတယ်။ငွေကြေးအရှုပ်တော်ပုံနဲ့နာမည်ကြီးနေတဲ့မစ္စတာနဂျစ်ဟာမေလ9ရက်ရွေးကောက်ပွဲမှာတချင်းကသူ့နဲ့တိတ်ရင်းနှီးတဲ့မဟာမိတ်ဖြစ်သူမဟာတရားမိုဟာမက်ကိုရှုံးနိမ့်ခဲ့ပါတယ်။မစ္စတာနဂျစ်ဟာသူ့အဖမ်းခံခဲ့ပြီးမကြခင်မှာပဲသူဟာလုံးဝ6ပြည့်ကျင်းတဲလက်ဆန်မဟုတ်ပြီမဲ့သူနဲ့သူ့မိသားစုပေါ်မှာဆွတ်ဆွဲလာတဲ့အားလုံးဟာမှန်နေတာတော့မဟုတ်ပါဘူးလို့သူ့ Twitter ကနေရေးသားခဲ့ပါတယ်။မစ္စတာနဂျစ်ရဲ့အတိုက်ခံအန်ဝါအစ်ဘရာဟင်နဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဝန်ကြီးချုပ်မဟာတရားကတော့ဒီအမှုဟာအစကတည်းကဖြေပေါ်ပြီးသားအမှုဖြစ်ကြောင်း 1MDB နဲ့ပတ်သက်ပြီးမစ္စတာနဂျစ်မှာလုံးဝတာဝန်ရှိတယ်လို့ပြောဆိုပါတယ်။
He was totally responsible for 1MDB. Nothing can be done without his signature, and we have his signature.
You have 1MDB. You are not down here, do you? You are not my father. You are not my mother. You are not the 1MDB. You look at the bottom of the table. You are not the one. You are not the one. You are not the one.
Mr. Najib, you are not the one. You are not the one. နိုင်ငံပိုင် 1MDB ကနေအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆဲချက်ရှိနေတယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံအခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကဝန်ကြီးချုပ်ဟောင်းရဲ့ကိုပိုင်ဗန်းစင်းလက်ကိုရောက်ကုန်တဲ့အကြောင်းပြောဆိုထားတာပါအခုလိုဆွဆဲမှုတွေကလည်းမကြတဲ့ခင်ကချင်းပါခဲ့တဲ့ရွေးကောက်ပွဲမှာသူ့ကိုရှုံးနိမ့်စေခဲ့တာဖြစ်တယ်လို့သူနဲ့သူ့ဇနီးဖြစ်သူရုရှားမှာမန်ဆော်တို့အစိုးရအကြီးလက်ရှားမှုတက်ဖြစ်ပြီးဖွဲ့ကနေစစ်ဆေးမင်းများဟုတ်ရင်လုပ်နေတာဖြစ်ပြီးသူတို့ရဲ့ပြပထွက်ခွာခွင့်ကိုလည်းအပိတ်ပင်ခံနေရတာပါပြီးခဲ့တဲ့သတင်းပတ်တုန်းကတော့မစ္စတာနဂျစ်နဲ့ပတ်သက်နေတဲ့နေရာတွေကိုဝင်ရောက်စီးနှင်းရှာဖွေမှုတွေကနေငွေသားအမေရိကန်ဒေါ်လာ295သန်းနီးပါးနဲ့လက်ဝယ်ရနာတွေအဖို့တန်လက်ကမ်းအိတ်တွေကိုတင်စီရမိခဲ့တယ်လို့မလေးရှားရဲတွေကအကြေညာပါတယ်လောရရနာပစ္စည်း12000လက်ကင်အိတ်568လုံးနာရီ423လုံးနဲ့နေကမြင့်မှန်234လက်တို့ပါဝင်ပြီးအဖိုးအကြီးဆုံးကတော့ဒေါ်လာ1000ကျော်တန်နဲ့လေဆွဲဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းကိုဆွဆဲထားတာနဲ့ပတ်သက်ပြီးဝန်ကြီးချုပ်အသက်မဟာတရားအစိုးရကစုံစမ်းစစ်ဆေးမှုတွေပြန်လည်လုပ်ဆောင်နေတယ်လို့အမှုကတော့ချင်းနဲ့ဖေဗရူလာလောက်ကျမှစတင်ကြားနာဖို့အတွက်ယာယီတက်မှတ်ထားပါတယ်။